လာရှိုကအရှိမြောက်တိုင်းစစ်ဌာနချုပ်ရမခကို MNDA ကိုကန့်တက်ကပူပေါင်းတက်တွေနဲ့အတူတင်ပိုင်လိုက်ပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ကစစ်ကောင်စီရဲ့ဒီရမခကြီးကိုဒီနေ့ဩဂတ်လ3ရက်နေ့နေ့လယ်မှာ MNDA ကိုကန့်တက်ကဦးဆောင်တဲ့တက်တွေကတင်ပိုင်လိုက်တာပါ။ရမခစစ်ဌာနချုပ်ကိုတင်ပိုင်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ရမခကိုအလုံးစုံထိန်းချုပ်နိုင်ပြီးရမခတိုင်ုံထဲမှာရှိတဲ့မိသားစုနဲ့တပ်ဖွဲ့ဝင်အများအပြားကိုထိန်းသိမ်းဖမ်းဆီးနိုင်ခဲ့ပြီဖြစ်ကြောင်းMNDA နဲ့တွဲတိုက်တဲ့ TNLA တအောင်တက်ရဲ့အထွေထွေအတည်မှုဗိုလ်ချုပ်ဒါဖုံးကျော်က VOA ကိုအတည်ပြုပြောခဲ့ပါတယ်။ကိုကန့်တက်ရဲ့သတင်းတွေကိုထုတ်ပြန်ပေးနေတဲ့ကိုကန့် 365 Internet Seminar မှာလည်းသွေးထွက်သံယိုတိုက်ပွဲတွေနဲ့အတူဒီနေ့နေ့လည်း 12:20 မိနစ် 20မှာဒီရမခကိုအပြေအဝသိမ်းပိုက်လိုက်ပြီလို့ဖော်ပြထားပါတယ်။အဲ့ဒီကိုကန့်တက်သတင်းထုတ်ပြန်ချက် Facebook Seminar မှာပဲရမခကိုသိမ်းပိုက်လက်တဲ့ဓာတ်ပုံမှတ်တမ်းတွေကိုလည်းဖော်ပြထားပါတယ်။တခြားလူမှုကွန်ရက်တွေမှာတော့ရမခစစ်ဌာနချုပ်မှာကိုကန့်လန်လွှင့်ထူထားတဲ့ပုံတွေလည်းတက်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်စစ်ကောင်စီတပ်တန်း6လတိုးချိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလာရှိုးမှာကိုကန့်တပ်ဝင်တိုက်လို့ပြည်သူတွေထိခိုက်တာကိုအစွမ်းကုန်ကာကွယ်သွားမယ်လို့ပြောပြီးအခုလိုဖြစ်လာတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းစစ်တိုင်းကြီး14ခုထဲကပြည်ပကူမတန်ကြွကြော်စစ်ပါရိုက်ချိုးခဲ့ပြီးအစင်လာကြီးခဲ့တဲ့ရမခကိုဝင်လာတဲ့အကျန်းဖက်တွေကိုတုတ်တင်ရှင်းလင်းသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောခဲ့ပါဗျ။ဒီရမခကြာသွားတယ်ဆိုတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်တာမရှိခဲ့ပါဘူးခင်ဗျ။